မန္တလေးတိုင်းမြင်းကြံမြို့နယ်တဲကညောင်တို့ကျေးရွာမှာစစ်ကောင်စီတပ်နဲ့အုပ်ချုပ်ရေးမှုကရိုက်နှက်လို့ဇွာသားနှုတ်တည်ဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းဒေသကြီးတဲက6ဦးကြီးကျေးရွာမှာစစ်တပ်ကနယ်မြေရှင်းလင်းစဉ်နေအိမ်တွေမိရှို့ခံခဲ့ရတဲ့အတွေ့တော်တော်များများမိလောင်ပျက်စီးခဲ့ပါတယ်။ညောင်ကတင်ပြပြထားတဲ့သတင်းကိုကိုရဲမုံကဆက်ပြောပြပါလိမ့်မယ်။
မန္တလေးတိုင်းငင်းကြံမျိုးနယ်ရဲ့စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ညောင်တူကျေးရွာမှာစစ်ကောင်စီတပ်နဲ့အုပ်ချုပ်ရေးမှုကရိုင်းနှက်လို့အမျိုးသားနှုတ်ဦးသေဆုံးခဲ့ပါတယ်။ရွာထဲမှာလုံခဲ့တဲ့နှစ်လလောက်ထဲကစစ်တပ်ကတပ်ဆွဲထားပြီးရွာသားတွေကိုနိုင်ထက်စီရင်လုပ်နေတာဖြစ်တယ်လို့ရွာကံတွေကပြောပါတယ်။ဖေဖော်ဝါရီလ18ရက်ကျတာပရိနေကတော့ပြင်းပြင်းထန်ထန်အရိုက်ခံရသူ2ယောက်သေဆုံးသွားတယ်လို့ညောင်တူကျေးရွာသားတို့ကအခုလိုပြောပြပါတယ်။
တို့ရောရနေတဲ့ရွာကနေပြီးတော့ပို့တယ်ဆရာသားအုပ်ကြီးကြီးရာနေလို့ရှုလာလို့သူတို့ရိုက်ပကျင်လို့ပေါ့ကွာသူတို့ဘူးဘူးအောင်တိုက်တော့ဒီလိုလဲဒါလို့တွေပါညာလို့ရိုက်ပြီးပါပါညာအကူတောင်းလို့သူတို့ရိုက်ခဲ့တာပဲပြောပြလို့ကြားလို့ရွာမှာအလောက်မရှိဘူးလားဒီလိုကြီးရသားကြီးပဲ
ဖေဖော်ဝါရီလ18ရက်နေ့ကပဲငင်းချက်မျိုးနယ်တဲကစာချူကျေးရွာမှာလဲ NLD ပါတီဝင်3ဦးနဲ့ကျေးရွာသား3ဦးကိုစစ်ကောင်စီတပ်တွေလာရောက်ဖမ်းဆီးသွားပါတယ်ရင်းကျယ်မြို့မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကမကြာခဏနေအိမ်တွေကိုဝင်ရောက်ရှာဖွေဖမ်းဆီးရတယ်ပြုလုပ်ပြီး PDF တွေနဲ့ဆက်သွယ်တယ်ဆိုပြီးနေအိမ်တွေကိုချိတ်ပိတ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးရီးတင်းမာပြီးမကြာခဏတိုက်ပွဲဖြစ်ပွားလို့ရှိတဲ့သတိတိုင်းရင်းမပင်ခိုင်ပလဲမြို့က6ဦးကြီးကျေးရွာမှာတော့စစ်တပ်ကဖေဖော်ဝါရီ18ရက်တောက်ကြံနေမနေ့ပိုင်းမှာနေအိမ်ရှင်းလင်းစဉ်နေအိမ်ရနဲ့ချီမီးလောင်ကျွမ်းခဲ့ပါတယ်။ချောင်းဦးကြီးကျေးရွာနဲ့နှမိုင်နာဝေးပြီးစစ်ကောင်စီတပ်ဆွဲထားတဲ့ဇီးပြူကုန်းကျေးရွာကိုဒေသခံကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်အခုလိုချောင်းဦးကျေးရွာဘက်ကိုနေနေရှင်းနေနေတာဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောပါတယ်
။အင်ဂျီကလူရွာကဟိုကွက်တစ်တွေပါရောထွက်တာဆိုရင်အင်ဂျီရဲ့လက်ရှိအနေထားက400နဲ့500ကျပ်မှာအင်ဂျီကတူလို့ရှိတဲ့အင်ဂျီပေါ့အခုတော်တော်များများကတော့ဒီလောင်ကျွဲနဲ့အင်ဂျီကဟိုအတိအကျမတိရပါနဲ့တော်တော်များများကတော့ဒီရွာရဲ့ကျွန်တော်တို့60ရာခိုင်နှုန်း90ရာခိုင်နှုန်းလောက်ထိရောအကုန်လုံးလောင်ကျွဲနဲ့ပတ်သက်တယ
်။အနည်းကဒီပြုံကုန်းကျေးရွာမှာစစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲကြတာဆက်လို့ချောင်းကြီးကျေးရွာကဒေသခံတွေကျွာလာနေသိမ်းဆောင်နေကြရတာကြောင့်လူထိခိုက်တော့မရှိပါဘူးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားစစ်ရေးသိမ်းမှနေတဲ့ပလဲနေတဲ့မှာ2022ခုနှစ်ဇန်နဝါရီလနောက်ဆုံးပတ်ကစလို့ကြီးရွာ6ရွာကနေအိမ်2000ကျော်စစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ချောင်းကြီးကျေးရွာမီးလောင်မှုအပြင်နေအိမ်ရန်နဲ့ချီမီးလောင်ဖျက်ဆီးခံခဲ့ရတဲ့မွေးတုံပန်းရွာစတဲ့ကြီးရွာတွေအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုအချိန်ထိသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ